ရခိုင်လက်နက်ကင်တပ် AA ကမြန်မာတပ်မတော်ရင်တန်းကိုဒီကနေ့တိုက်ခိုက်ခဲ့တယ်ဆိုတဲ့အကြောင်းပြောပြပေးပါပါ။ရခိုင်ပြည်နယ်ပုံနှကျုံမြို့နယ်အတွင်းတပ်မတော်စစ်ရင်တန်းတွေကိုရခိုင်လက်နက်ကင် AA အဖွဲ့ကဒီကနေ့မနက်မှပဲထပ်ပြီးတော့ဘုံခွဲတိုက်ခိုက်ခဲ့တဲ့အကြောင်း AA ဘက်ကပြောပါတယ်။တချိန်တည်းမှာတော့ AA အဖွဲ့နဲ့ဆက်နွယ်နေတယ်ဆိုတဲ့တံတရားနဲ့တပ်မတော်ကထိန်းသိမ်းထားတဲ့ရသေးတောင်မြို့နယ်ကကြောက်တန်းရွာသား80နီးပါးက6ဦးကို AA တပ်ဖွဲ့ဝင်ဖြစ်ပေါ်ထုတ်စစ်ဆေးပြီးဥပဒေအရအရေးယူထားသလို AA နဲ့ပတ်သက်မှုမရှိတဲ့ရွာသား35ဦးကိုဒီကနေ့ပြန်လွှတ်ပေးခဲ့တဲ့အကြောင်းတပ်မတော်ဘက်ကပြောလိုက်ပါတယ်။အဖြစ်အပျက်ကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ဆက်သွယ်မိ мян သတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်အတွင်းမှာမြန်မာတပ်မတော်နဲ့ရခိုင်စစ်တော် AA တို့ကြား CA ချင်းနဲ့ဆက်လက်တင်းမာနေဆဲဖြစ်တယ်လို့ဒီကနေ့မနေ့မှာတော့ဘုံကျုံမြို့နယ်တရက်ချိုကျေးရွာလေးမှာမြန်မာတပ်မတော်စစ်ရင်တန်းတွေကို AA ဖွဲ့ကနေဘုံခွဲတိုက်ဆိုင်ခဲ့တယ်လို့ AA ကြံကြားရေးတာဝန်ခံခန္ဓုခကပြောပါတယ
်ဒီနေ့မနေ့ဒီ 6:20 နောက်မှာဒီရုံးမှုနဲ့တရက်ချိုရွာကြပေါ့နော်အဲ့ဒီရန်ကုန်စစ်ကြီးကလမထဲမှာဒီနောက်ထပ် AA ဖြစ်တင်ဖို့ရောက်လာတဲ့ဒီဗမာစစ်တပ်ရဲ့စစ်ရင်တန်းကိုကျွန်တော်တို့ရခိုင်တပ်တော်ဖက်ကနေကြားချတိုက်ခိုက်ခဲ့တာရှိတယ်မိုင်းခွဲတိုက်ခိုက်တာပေါ့နော်အဲ့ဒီမှာဒီတိုက်ခိုက်မှုအတွင်းမှာတော့ရန်သူဖက်ကနေ10ဦးလောက်ကြီးကြားဆုံးတာရှိနိုင်တယ်
ဒီမင်းကပုံကျုံမျိုးနဲ့တွင်တမတော်စိတ်ဝင်တာဘုံခွဲတိုက်ခိုက်ခံရမှုမှာတမတော်ဘက်ကကြားဆုံးမှုတွေရှိနေတယ်လို့အေဘက်ကပြောဆိုနေတယ်လို့တင်းချားသိမှုပြုနိုင်သေးပါဘူးတမတော်သတင်းမှပြန်ကြားရေးဖွဲ့အတွက်ပဲတွင်မှုဘုံမှုချုပ်စော်မင်းတို့ကတော့ဒီကနေ့ပုံကျုံမျိုးနဲ့တိုက်ပွဲရှင်တွေကိုမသိရသေးပေမဲ့မနေ့ကကြောက်တော်ဘက်မှာအေဘက်ကဘုံခွဲတိုက်ခိုက်ခဲ့တဲ့အကြောင်းအတည်ပြုခဲ့ပါတယ
်ရန်ကုန်စစ်တွေကလမ်းပေါ်မှာပဲကျွန်တော်တို့ဒီမိုင်းဆွဲတိုက်ခိုက်ခံရတာလေးရှိတယ်ကြောက်တော်ဘက်မှာဖြစ်တာပေါ့အခုဘက်မှာဖြစ်တာတော့တိုက်ခိုက်ခံရမှုနည်းနည်းရှိတယ်
မျိုးနဲ့ယူကနေတော့တိုက်ခိုက်မှုတွေမှာအေအဖွဲ့ကနေအယောက်ဝနဲ့တိုက်ခိုက်မှုတွေရှိနေတယ်လို့လဲသမတော်ဘက်ကဆွဆွဲပြောဆိုတာရှိတယ်လို့အေအခွဲ့နဲ့ဆက်နွယ်ပတ်သက်နေတဲ့ဆိုတဲ့တန်လျာနဲ့ဒေါ်ရာတချို့ကလည်းသမတော်ကဖမ်းဆီးထိန်းသိမ်းထားပါတယ်ဣရိဒာမျိုးနဲ့ကြောက်တန်းကျေးရွာမှာဒီလိုတန်လျာနဲ့သမတော်ကနေထိန်းသိမ်းထားတဲ့သူ80ကျော်ရှိနေပြီဒီအထက်က6ဦးကိုမေလ9ရက်နေ့ညနေပိုင်းမှာသမတော်ကနေနေရာပြောင်းရွှေ့လိုက်တယ်လို့ကြောက်တန်းကျေးရွာသားတို့ကပြောပါတယ်
ကျေးဇူးရှင်ကြီးတမန်တော်ပေါ်လို့ဒီလိုဆောင်ရုံမတည်ပြရဘူးလို့ပြောတယ်ကျွန်တော်ကြည့်တာတော့တရားနာနေရတော့မုံမုံလိုက်ဆိုတော့တရားနောက်တရားကနင်းနေရှိပြုတ်နာနေရင်ရှိတယ်နောက်တရားကတိုင်းအင်းတော့ပြောရကြည့်လို့ခေါ်တယ်ဒီနေ့ကကျွန်တော်ခွေးလိုက်မှချင်းတိုင်းနာနေဒီကြည့်ရလာတိုင်းနေမှာဒီဆောင်ရုံကြီးတွေပါတယ်လို့ပြောပါတယ်ပြင်တော့တဲ့အချိန်မှာခေါ်တော့တယ်လို့ပြောကြတယ
်တမတော်တရင်မှကြံကြားရေးဖွဲ့တော်ပဲပြင်မှုဘုံမှုချုပ်ဆောင်မင်းတို့ကတော့တမတော်ရဲ့စစ်စစ်ချက်ရဖန်စီခေါ်ဆောင်သွားတဲ့6ဦးဟာ AA တပ်ဖွဲ့ဝင်တွေနဲ့ဆက်ဆက်နေတဲ့သူတွေဖြစ်ပြီးဥပဒေအရရည်ရွယ်သွားမယ်လို့ VOA ကပြောပါတယ်
။နောက်တန်းကကျွန်တော်တို့ပြန်တဲ့လူတွေကစီလို့ပြန်ခံတဲ့လူ၄ယောက်ရှိတယ်။ဒါနဲ့ရှိသူလို့ပေါ်ထွန်းတဲ့၄ယောက်ရှိတယ်။အဲဒီ6ယောက်ကိုတော့မနေကြများကကျွန်တော်တို့စစ်တွေကိုပို့လိုက်တယ်။တရားဥပဒေအရရည်ရွယ်အင်္ဂလိပ်ရရှိတယ်။
တပ်မတော်ကနေထပ်မံဖန်စီသွားတဲ့လူ6ဦးဟာ AA ဖောက်ပဲမဟုတ်ပဲရွာသားတွေဖြစ်တယ်လို့ကြောက်တန်းရွာကလူကပြောပါတယ်။
အော်ဗျာဟိုတရားမောင်ဘာလို့ဒီလိုညော်တာလဲဘာလို့ဒီလိုမှစသစ်စင်းမရှိတော့ရဲ့လို့ပြောတာကကျွန်တော်တို့ဒီနေ့တော့ဒီလိုမှမလုပ်ထားသေးဘူးလေမလုပ်ရလို့များပါလေ
ဒီတော့တွင်ကြောက်တန်းကြီးကစာရင်ကြောင်းတွင်ထိမ့်သိမ်းထားတဲ့ရွာသား35ဦးကိုဒီကနေ့ညနေပိုင်းမှာဆက်မလှုပ်ပေးခဲ့ပြီလို့တမတော်သတင်းမှကြံကြားရေးဖွဲ့တွဲဘက်တွင်မှဘုံမှုချုပ်စွန်မင်းထွန်းကပြောပါတယ်
အံရတဲ့လူတွေကမှ35ရောက်ကုန်ဒီ3:20မှာကျွန်တော်ဆက်လုပ်ပြလိုက်ကျန်တဲ့လူတွေကတော့40ကျော်ကျော်လေးရကျန်တယ်အဲဒီလေးကျော်ကျော်ကိုကျွန်တော်တို့ဆက်မှဆက်ကြည့်လေးရရှိတယ်ကဘာတက်တဲ့လူတွေအများဆုံးလွတ်နိုင်ဆက်လက်ပေါင်းလေးရရှိပါသေးတယ်
ဒီခိုင်ပြည်နယ်ရတိတောင်မြို့နယ်ကြောက်တန်းကျေးရွာမှာ AA နဲ့ပတ်သက်နေတဲ့ဆိုပြီးမြန်မာစစ်တပ်ကဖမ်းဆီးခဲ့တဲ့ရွာသား304ပါးက50ဦးပါတဲ့သူတရားတုတ်ကိုမေလ6ရက်နေ့မှာပြန်လုပေးခဲ့တယ်လို့ပြီးခဲ့တဲ့တောက်ကြနေ့တုန်းကလည်း126ဦးပါတဲ့ပရမတုတ်ကိုလှုပ်ပေးခဲ့တာပါလက်ရှိပြည်ထိတ်တောင်မြို့နယ်ကြောက်တန်းကျေးရွာဘက်တောလာရေးပြည်ပြင်ထားတဲ့အခြေအနေကြောင့်ကျေးရွာသားတွေစောင့်ဝင်နေရခဲ့ဆဲဖြစ်နေကြပြီလို့ဒေသခံရွာသားတွေကပြောပါတယ်မနေ့ကတော့ဒီခိုင်မျိုးရပါတီကနေကြောက်ကန်းကျေးရွာကိုရောက်ရှိလာပြီးလိုအပ်တဲ့စာနာရိတ်စာအကူအညီပေးဆောင်ခဲ့ပါတယ်။ပြီးခဲ့တဲ့မေလ၂ရက်နေ့တုန်းက AA ဖွဲ့နဲ့ဆက်ဆက်တဲ့ဆိုတဲ့တံတရားနဲ့ကြောက်ကန်းကျေးရွာက185ဦးကိုစာတင်ကြောင်းမှထိန်းသိမ်းထားခြင်းတွင်စစ်တပ်ကနေပြစ်ခတ်ခဲ့လို့6ဦးသေဆုံးပြီးတော့10ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဒီပြစ်ခတ်မှုအပြစ်မှန်ကိုစုံစမ်းစစ်ဆေးရည်ရွယ်ပေးဖို့နိုင်ငံသားတွေကိုတရားဥပဒေစိုးမိုးမှုရရှိရေးနဲ့အများဆုံးကာကွယ်စောင့်ရှောက်ပေးဖို့ဒီခိုင်မျိုးရပါတီ AMP ကနေနိုင်ငံတော်သမ္မတနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်သမ္မတကာကွယ်ရေးဦးစီးချုပ်နဲ့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်တို့ကိုမေလ၂ရက်နေ့ရက်စွဲနဲ့တန်ကြားစာပေးပို့ထားပါတယ်ခင်ဗျာ